ထဝီဝင်နေထားရာမဟာဂျူဟာမြောက်တဲ့မြန်မာနိုင်ငံမှာလာရောက်ယင်းဤမြုံနှံဖို့အခွင့်အလမ်းတွေအပြည့်အဝရှိနေပြီးဒီလိုလာရောက်ယင်းဤမြုံနှံလို့လည်းစိတ်မပျက်စေရဘူးလို့သူအနေနဲ့ခရီးပေးတဲ့အကြောင်းနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကပရက်နျူရမှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောသွားခဲ့ပါတယ်ချက်နဲ့မြန်မာနှစ်နိုင်ငံကြားအတိအကျဦးစားပေးလာတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးဟာအာရှနဲ့ဥရောပအတွက်နည်းဗျူဟာအရဘလောက်ထိအရေးပါမလဲမတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးမှာပါရှင
်ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ကြီးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်အနောက်နိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံဖို့တိုးစုံနေချိန်မှာချက်သမရနိုင်ငံကိုချစ်ချင်ဝေးခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြန်မာနိုင်ငံကိုချက်လုပ်ငန်းရှင်တွေကိုယ်တိုင်လာရောက်ချီရှူဖို့နဲ့ယင်းနှိမ့်နယ်နဲ့ခါမှလည်းစိတ်မပြတ်စေရဘူးလို့သူ့အနေနဲ့ကတိပေးကြောင်းအင်္ဂါနေ့ကပရက်မှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောကြားသွားပါတယ်။တနင်္လာနေ့ကချက်ဝင်ကြီးချုပ်အန်ဒရူးဘာဘီးစ်နဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာလည်းမြန်မာဟာဈေးကွက်စီးပွားရေးအရာအရှိတောင်အားရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်ရှိနေတဲ့အတွက်လာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့တောင်းဆန်းစုကြည်ကအခုလိုဖိတ်ခေါ်ခဲ့ပါတယ
်။ We hope that Myanmar as we like to say the last frontier for economic expansion.
မြန်မာဟာစီးပွားရေးရင်းနှီးချက်ခံမှုအတွက်အရှိတောင်အားရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်နေပြီးသာစီပွားရေးရဲ့ချင်းမတဲ့ချင်းလန်းတွေလှမ်းနေတဲ့ check သမားနိုင်ငံအတွက်ဆန်းဆောင်မှုဖြစ်နေတယ်လို့ကျမတို့ညွှန်လဲပါတယ
်။ check လုပ်ငန်းရှင်တွေနဲ့မြန်မာလုပ်ငန်းရှင်တွေတက်ရောက်တဲ့စီးပွားရေးညီလာခံမှာဒေါက်ဆန်းစုကြည်ပြောသားတဲ့အချက်တွေကပထဝီအနေထားအရမဟာဗျူဟာကြပြီးဈေးကွက်စီးပွားရေးအရဆိုရင်လည်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေကြားမှာအလုံးစုံစည်းရဖြစ်နေတဲ့လမ်းစုံလမ်းကွာမှာမြန်မာနိုင်ငံတည်ရှိနေတယ်လို့ဆိုပါရယ်တရုတ်အိန္ဒိယနဲ့အဖွဲ့ဝင်10နိုင်ငံရှိတဲ့အာဆီယံဈေးကွက်ဟာစားသုံးသူဦးရေ 3.5 သမကအလားလာရှိနေတယ်လို့ဒါဟာကမ္ဘာ GDP ရဲ့20ရာခိုင်နှုန်းတည်ရှိနေပြီးခေတ်စ်ကမ္ဘာမှာတစ်ခါမှမမြင်ဘူးတဲ့အာမန်တီနဲ့အင်အားအကောင်ဆုံးဈေးကွက်ဖြစ်လာဖို့ရှိတယ်လို့ဒေါက်ဆန်းစုကြည်ကညီလာခံမှာပြောပါရယ်အင်္ဂါနေ့ကဒေါက်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနနက်စာနဲ့တက်ခင်းအခန့်ခဲ့တဲ့ချက်နိုင်ငံသားဝင်ကြီးတောမက်စ်ပက်ထရစ်စ်ကလည်း1980နဲ့80ခုနှစ်တွေတုန်းကချက်ကိုစလိုဗက်ကီယာလို့ခေါ်တဲ့ချက်နိုင်ငံဟာမြန်မာအတွက်ကာဘိလေထွန်စက်နဲ့တရားစက်ရုံတွေမှာရင်းနှီးမြှုပ်နှံမှုတွေကြီးကြီးမားမားထားရှိခဲ့ကြောင်းပြောပါရယ်အခုတော့တက်တူဒူဖော်ရေးစေဝါလေကောင်းဆောင်ရနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာချက်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအဓိကပူးပေါင်းလှုပ်ဆောင်ဖို့ရှိကြောင်းနိုင်ငံသားဝင်ကြီးကဆိုပါရယ်ချက်နိုင်ငံမှာအခြေချနေထိုင်သူတွေဖြစ်ဒေါက်ဆန်းစုကြည်ရဲ့ချက်နိုင်ငံခီးစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ကိုလင်းတန်းကတော့တနိုင်ငံကုန်သွယ်စီးပွားရေးမှာချက်ကအရှုံးခံနေတဲ့အနေအထားမှာရှိနေတယ်လို့အခုလိုပြောပါရယ
်ချက်ကတော့ဒီမြန်မာပြည်ကိုအထူးကတင်ပို့တာကတော့ခရစ်စတယ်ရှိတယ်ဆိုင်ကနေပစ္စည်းတွေလန်ကင်းဆက်တွေလို့ပါလို့ညလို့ပါနော်ဒီယာပို့တယ်ဝိုင်လည်းတချို့ပို့တယ်ရှိတယ်ကျမကြီးအထောက်အကူပြုပစ္စည်းတွေတင်ရည်အထောက်အကူပြုပစ္စည်းပို့တယ်အခုသူတို့ကြိုးစားနေတာmining နဲ့ပတ်သက်တဲ့ဒီ machine တွေပေါ့နော်အဲ့ဒါတွေလည်းသူတို့ပို့ဖို့လုပ်နေတာအရင်တော့နှစ်ချုပ်မှကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်မှာချက်နဲ့မြန်မာကုန်သွယ်မှုမှာချက်ဘက်ကရှုံးပေါ်တယ်ပေါ့23ရာခိုင်နှုန်းလောက်ချက်ဘက်က export ကလျော့သွားပြီးတော့မြန်မာဘက်က66ရာခိုင်နှုန်းမြင့်မာလာတာအဲ့ဒါကိုဒီနေ့ Winnie to publish ကဒီနေ့ forum ပုံမှန်မျိုးမှတောင်းမှပြောသွားတယ်
ဟုတ်ကဲ့အဲ့တော့မြန်မာမှာချက်နိုင်ငံရဲ့ဒီယင်းနှိမ့်နှံမှုတွေကအခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်၊ကိုရီးယား၊စင်ကာပူတို့နဲ့ရှင်ကျန်နိုင်တဲ့အလားအလာရောရှိလားရှင
်ချက်ကဒီ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့် EU ဥပဒေသားတွေနဲ့အတူလည်းပဲသူကအင်တောရတယ်ဖြစ်လို့ချက်နိုင်ငံရဲ့တကူကြီးသူရဲ့ဒီကိုယ်ပိုင်တရားထိတွေ့ဆက်ဆံမှုနဲ့လည်းပဲသူလုပ်တာဒါပေမဲ့သူ့မှာကဒီချက်ဒီဥရောပနိုင်ငံတွေထဲမှာတခြားဒီဂျာမနီတို့လိုဖြစ်တဲ့တို့လိုအရင်ချမ်းသာတဲ့နိုင်ငံမဟုတ်ဘူးချက်ရဲ့ကုန်ပစ္စည်းအားလည်းဒီဂျာမနီတို့ဖြစ်တဲ့တို့လိုစီရင်ကြီးတဲ့ပစ္စည်းတော့မဟုတ်ဘူးမြန်မာအတွက်တော့အဆင်ပြေတယ်စီးနေတဲ့တက်တာလေအဲ့ quality ရော e quality ရှိတာပေါ့ဆိုတော့သူကတော့တိတ်ပြီးတော့ compete လုပ်ဖို့ကြတော့လည်းပဲအာရှကသူတင်ဂျပန်တို့တရုတ်တို့နဲ့ကြတော့ compete လုပ်လို့မရဘူးဆိုတော့အာရှပစ္စည်းတွေကအာရှ standard နဲ့ကြတော့ဒီကဥရောပဆန်နဲ့ကြည့်လိုက်ရှင်နည်းနည်းစီးတက်တာပေါ့စီးတက်တာတော့ secret term နဲ့တိတ်ပြီးတော့တိုးဖို့မလွယ်သေးဘူးဆိုတော့သူလည်းတိတ်တယ်သူကတော့စီးတီးချင်းသူ secretly ဘုရားတလောက်သူတို့တူးကျင်တဲ့တော့လောက်ပဲသူတို့ညံ့ညံ့ထောင်းဝင်ရတယ်လေ
အဲ့တော့ဒီ check နဲ့မြန်မာကျားမှာဦးစားပေးရှိနေတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကပထဝီအနေထားရမဟာဗျူဟာမြောက်အရေးပါနေတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်ဒါကတကယ်ပဲဖြစ်နိုင်လားရှင
်ဖြစ်လာတယ်လေဒါသူတို့ခြေကုပ်ယူနေတာပဲတကယ်တမ်းပြောမယ်ဆိုရင်တကယ်တမ်း check ကုမ္ပဏီတော်တော်များများကဒီဂျာမန်လုပ်ငန်းရှင်တွေနဲ့ partnership တင်ရတယ်အဲ့တော့သူကဂျာမန်ကလည်းပဲ check ကိုရှိတယ် ုံးလေးတစ်ခုလိုသဘောထားပြီးတော့နောက်ကတွန်းနေတာလည်းရှိတယ်။ဆိုလိုတဲ့သဘောက EU အနေနဲ့တိုက်ရိုက်ဝင်တဲ့ပုံမျိုးဟုတ်ပဲနဲ့ချက်အနေနဲ့သွားပြီးသွားလို့ရှိရင်ခုံနေရဦး။ပြီးလို့ရှိရင်ရလာတဲ့အဲ့ခုံလေးပေါ်မှာငါတို့ပြီးတော့မှနေရာလေးချက်ကြတာပေါ်ဆိုတဲ့စဉ်းစားပြီးခုံရှိတယ်လို့ကျွန်တော်ကဆန်မြဖြစ်တယ်ပေါ့နော်
။ဒေါက်တာဆူချီဟာစီးပွားရေးညီလာခံတက်ရောက်ပြီးတဲ့နောက်မှာနိုင်ငံသားရေးဝန်ကြီးသောမက်စ်ပက်ထရီစစ်နဲ့အတူပရက်မြို့မှာမြန်မာတန်ယုံတစ်ပြန်လည်ဖွင့်လှစ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒါ့အပြင်ချက်တမလမီလိုဇီးမန်နဲ့လည်းတောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ချက်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ကထက်ပိုမိုနီးကပ်လာခဲ့ကြောင်းသုံးရက်ကြာချစ်ချည်ရေးခီးစဉ်တွင်တောင်ဆန်းစုကြည်ကအဓိကထားပြောခဲ့ပါတယ်။ဒီကနေ့မှာတော့ဟန်ဂေရီနိုင်ငံကိုအလုတ်ခီးစဉ်ဖြစ်တောင်ဆန်းစုကြည်ကရောက်ရှိမှာဖြစ်ပါတယ်ရှင်။